မဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်ကသူ့ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကိုမိုက်ခရိုဖုန်းကိုတပြိုင်နက်တည်းတစ်ချိန်လုံးဖွင့်ထားပြီးအပြန်အလှန်ပြောဆိုစကားစစ်ထိုးတာမျိုးလုပ်ဖို့သူ့ရဲ့ X လူမှုကွန်ရက်ကနေစနေနေ့တုန်းကတောင်းဆိုလိုက်ပါတယ်သမရလောင်းနှုတ်ဦးကလာမဲ့စက်တင်ဘာလ10ရက်နေ့မှာ ABC သတင်းဌာနကပြုလုပ်မဲ့စကားစီထုတ်ပွဲကိုတက်ရောက်ပြောဆိုဖို့သဘောတူထားပြီးဖြစ်ပါတယ်။ Donald Trump ရဲ့အကြံပေးအဖွဲ့က Donald Trump ကို Kamala Harris နဲ့ microphone ကိုနှုတ်ဦးစလုံးတပြိုင်တည်းဖွင့်ထားပြီးစကားစီထုတ်ပွဲမလုပ်ဖို့အကြံပေးထားပါတယ်။သူ့ရဲ့အကြံပေးအဖွဲ့ကတောင်သူ့အပေါ်အယုံကြည်မရှိရင်ပြည်သူတွေကဘယ်လိုယုံနိုင်မလဲလို့ Kamala Harris က X လူမှုကွန်ရက်မှာထိုးနှက်ရေးသားထားပါတယ်။ပြီးခဲ့တဲ့ဇွန်လ CNN ကပြုလုပ်တဲ့သမ္မတလောင်း Donald Trump နဲ့သမ္မတ Biden တို့စကားစစ်ထိုးတုန်းကတလက်စီပဲပြောခွင့်ပေးပြီးတဦးပြောနေစဉ်အခြားတဦးရဲ့မိုက်ကိုပိတ်ထားပါတယ်။ Donald Trump ကသူ့မိုက်ကိုပိတ်ထားတာမကြိုက်ပဲတစ်ချိန်လုံးဖွင့်တာပေးစေချင်တယ်လို့ပြောခဲ့ဘူးပါတယ်။အခုစကားစစ်ထိုးပွဲလက်ခံကျင်းပမယ် ABC သတင်းဌာနကိုမိုက်ဖွင့်ထားပေးမလားတလက်စီလုံးမလားဆိုတာကိုသိနိုင်ဖို့ Writer သတင်းဌာနကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိသေးပါဘူး။